ောက်ဆုံးကဒေါက်တာအေးမောင်တို့ကရွေးကောက်ပွဲဝင်တယ်ဆိုရွေးကောက်ပွဲဝင်တုန်းကညှော်လင်းထားတဲ့အတိုင်းနိုင်တယ်နိုင်ပြီးတော့လွတ်တော်ကိုတက်တဲ့အခါကျတော့ပထမဆုံးညှော်လင်းထားတာကျွတ်တက်ထားတာရှိပါလိမ့်မယ်လွတ်တော်မှာဖြစ်ငါဒါတွေပြောခွင့်ရမယ်သူရိမှုဒါတွေတော့ပြောခွင့်ရမှာမဟုတ်ဘူးစခင်လေကျူပြီးတော့တွက်ခဲ့တာတွေရှိပါလိမ့်မယ်အခုလွတ်တော်ကိုတကယ်တက်ပြီးခဲ့တဲ့အခါကျတော့ညှော်လင်းထားတာနဲ့လက်တွေ့ကြပါသလား꽈ဟနေပါသလားညှော်လင်းခဲ့တာတည်းပူပြီးလလလလပြောခွင့်ရခဲ့တယ်ထင်သလားသူတို့မဟုတ်မှန်တာတော့မရခဲ့ဘူးလားအဲ့လိုအကြံပြင်းသုံးသက်ချက်လေးကိုနည်းနည်းပြောပါအောင်ခင်ဗျာပထမဆုံ
းကျွန်တော်တို့ဒီလွတ်တော်ကိုစတက်ကြတဲ့ကပါဟိုကျွန်တော်တို့ကဟိုရေမှန်းချက်ထားပါတယ်ဒီပထမဆုံးစနစ်ပြောင်းမယ်နော်ဒီ2008ဖွဲ့စည်းပုံကိုအကြောင်းအကြောင်းကြောင့်လေကျွန်တော်တို့ကဒီပထမဆုံးဦးစားပေးရမယ်တာဝန်ကြီးတစ်ခုနဲ့2008ပုံမှာအခြေခံပေးပါတယ်အဲ့တော့2008ရာကျွန်တော်တို့ကရွေးကောက်ပွဲပေါ်လာတယ်လွတ်တော်ပေါ်လာတယ်ဒီခြေနေမျိုးဟာရှိခဲ့မယ်နော်2020ကျော်ရဲ့ကာလကိုဒီပထမသက်တမ်းမှာဒီတံကိုခံရမယ်ဆိုတော့ကျွန်တော်တို့သိပါရယ်အမတန်ဒီမိုကရေစီဆန်တဲ့ပုံလင်းမြင်တာတဲ့ခြေနေမျိုးတစ်ခုကိုကျွန်တော်တို့ကဒီကာလမှာမဖြတ်သန်းနိုင်ဘူးလို့ကြိုတင်ခံမှန်းခဲ့ပါရယ်အဲဒါကြောင့်မဟာဗျူဟာရကျွန်တော်တို့ကရွေးကောက်ပွဲဝင်ခဲ့ပါရယ်ကျွန်တော်တို့ရဲ့အမျိုးသားစည်းလုံးညီညွတ်မှုအခြေခံတဲ့ပုံလေကျွန်တော်တို့ကပထမဆုံးကျွန်တော်တို့ရဲ့ဒီပြိုကိုနေတဲ့ကျွန်တော်တို့တိုင်းရင်းသားနော်ဒါကြိုင်တိုင်းရင်းသားများကိုပြန်လေစုစည်းဖို့ဆိုတဲ့ရည်မှန်းချက်နဲ့ကျွန်တော်ဝင်ခဲ့တာပါအဲ့ဒီကြာကလူတို့ကတခင်းနဲ့ထောက်ခံပေးလို့ကျွန်တော်တို့ကဒီရွေးကောက်ပွဲနိုင်ခဲ့ပါတယ်။ရွေးကောက်ပွဲမှာကျွန်တော်တို့ကလည်းကုဒေတာဖွံ့ဖြိုးတိုးတက်မှုကိုအဓိကခြေခံသွားမယ်ဆိုတဲ့ဥတည်ချက်ရပါ။ဆိုတော့ခုနလိုရွေးကောက်ပွဲမတိုင်ခင်ကာလနဲ့ပါလီမန်ကာလလေးမှာပါလီမန်ရဲ့အခင်းချင်းပုံမှာကျွန်တော်တို့သဘောပေါက်ပါတယ်။ကျွန်တော်တို့စောင့်စည်းရမယ်ကာလတစ်ခုကိုကျွန်တော်တို့ခွင့်ပြုရမယ်လို့ကျွန်တော်တို့သဘောပေါက်ပါတယ်
။ဟုတ်ကဲ့ဆိုတော့ရွေးကောက်ပွဲနိုင်ခဲ့ခြင်းဟာရခိုင်ပြည်သူလူထုတရားလုံးကတခင်းနဲ့ထောက်ခံပေးခဲ့တယ်အဲ့ဒါကြောင့်ရခိုင်ပြည်သူလူထုတရားလုံးဟာကိုယ်မောင်တို့ရဲ့ RNDP ပါတီရဲ့နောက်ွယ်မှာစီယုံမိရတယ်ဆိုတာဟုတ်ပါပြီဆိုတော့ဖွံ့ဖြိုးတိုးတက်လုပ်မယ်ဆိုရဒုတိယညီမှန်းချက်အဲ့ဒီအပိုင်းမှာကြတော့ဘယ်လောက်ထိမျှော်မှန်းပြီးတော့ဘယ်လောက်ထိလှုပ်လာနိုင်မယ်အလားအလာတွေးရပါလဲခု
ဖွံ့ဖြိုးတိုးတက်မှုလမ်းကြောင်းကိုအခြေခံနိုင်လို့မလို့ကျွန်တော်တို့ယူဆပါတယ်2008ပြည်စီပုံမှာလည်းသိကြတဲ့အတိုင်းပဲလေတိုင်းဒေသကြီးပြမပြင်းတဲ့တခုရဲ့ဖွံ့ဖြိုးတိုးတက်မှုကိုဟိုကိုပိုင်ပြတ်ထမ်းပိုင်ခွင့်ဟာအကန့်အသတ်လေးတခုပဲရှိပါတယ်ဘလို့မှဒီလှုပ်ပိုင်ခွင့်ကျွန်တော်စုရဲ့ပေးထားတဲ့ပေါင်တွေကကျွန်တော်တို့ဖွံ့ဖြိုးတိုးတက်မှုလမ်းကြောင်းကိုဟိုကျွန်တော်တို့တည်ဆောက်နိုင်ခြင်းမရှိပါဘူးအဲဒါပေမဲ့လို့ကျွန်တော်တို့ဟာမျိုးသားယုံကြည်မှုကိုတည်ဆောက်နိုင်ခဲ့တယ်ကျွန်တော်တို့ကိုတိုင်းရင်းသားတွေရဲ့ယုံကြည်မှုကိုကျွန်တော်ရခဲ့တယ်အဲ့ဒီဟာကျွန်တော်ရဲ့အခြေခံကောင်းပါအဲ့တော့ကျွန်တော်တို့ကပြည်တော်စုဆွတ်တော်ပေါ့လေမျိုးသားတို့ပြည်သူတို့ဆွတ်တော်တွေမှာကျွန်တော်တို့အထက်ကဦးတည်ကြတာတခြားတိုင်းရင်းသားတွေပါကျွန်တော်တို့ကပြည်တော်စုကိုအမိခံထားကြတာဟုတ်တကယ်တမ်းစစ်မှန်တဲ့မျိုးသားပြည်တော်စုကြီးတခုကိုတည်ဆောက်မယ်ဆိုရင်ပြည်တော်စုသားအကုန်လုံးဟာအေးတူပူညာနေကြမယ်ကျွန်တော်ပြောခဲ့တဲ့ပုံလေဒါလောကပါလာတရားတွေလည်းထုံကန်းနေကြမယ်ဆိုတဲ့ခါကျတော့ကျွန်တော်ကအချင်းချင်းတိုင်းရင်းသားချင်းချင်းပုံနော်ဒါကျွန်တော်တို့ယုံကြည်မှုကိုတည်ဆောက်ကြပါတယ်ကျွန်တော်တို့ကသဘောထားကန့်ညီမှုအထက်လျောက်ရပါတယ်လက်ရှိချင်းနေပုံမှာလည်းသဘောပေါက်ပါတယ်အဲ့တော့ကျွန်တော်တို့ဟာကျွန်တော်တို့ရဲ့ပြည်တော်စုဖွံ့ဖြိုးမှုလမ်းကြောင်းကိုရောက်ဖို့အတွက်ကျွန်တော်တို့ကပြည်တော်စုတည်ငြိမ်အေးချမ်းရေးကိုလိုအပ်တယ်လို့ကျွန်တော်တို့အကုန်လုံးကပဲသဘောထားမှတ်ချက်ချကြပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့ပုံလေအမျိုးသားပြန်လည်ရင်ကြားစီရေးလို့အမျိုးသားပြန်ရရေလို့ဆိုတာအမှန်တော့ဟိုခြေလမ်းဆက်ရမယ်လုပ်ငန်းတွေပါအဲ့ဒီပုံမှန်မူတည်ပြီးခါမှဟိုငင်းကြမယ်တင်းညီမယ်ဖွံ့ဖြိုးတိုးတက်မယ်ဆိုတော့လမ်းကြောင်းကိုကျွန်တော်တို့ရှောက်သွားမှာပါအခုတော့ကျွန်တော်တို့ထင်ပါတယ်2008ပြည်စည်းပုံအခြေခံဥပဒေရပ်ပေါက်လာတဲ့အချိန်နဲ့နောက်ပိုင်းမှာပေါ့လေပြည်တော်စုဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းကိုရောက်ဖို့အတွက်ပြည်တော်စုပြန်လည်တင်းညီရေးပို့နော်ဒါမျိုးသားပြန်လည်တင်းညီရေးကိုကျွန်တော်တို့အခုလက်ရှိသမ္မတသိကြီးဦးဆောင်တဲ့ပြည်တော်စုအစိုးရကဥတည်လာနိုင်မယ်ငင်းကြမ်းရေးရင်ခွင်ကိုပြန်လည်ခေါ်လာနိုင်မယ်ပြည်တော်စုနော်ပါလီမန်တွင်ပါလီမန်အပမှာရှိတဲ့သဘောထားကိုယ်လွှဲတဲ့ကိုယ်ပဲအကုန်လုံးပို့လေရင်ကြားစစ်နိုင်အောင်ပို့နော်အမျိုးသားပြန်လည်ရင်ကြားစစ်ရေးပို့ဗျာဟိုတိုင်းရင်းသားချင်းချင်းအပါဝင်ပို့နော်ပြည်တော်စုမှာရှိတဲ့အမျိုးသားချင်းချင်းပို့ဗျာအစိုးရကဗမာချင်းချင်းရင်ကြားစစ်ရေးကိုဥတည်နိုင်မယ်ပြီးတဲ့နောက်မှာတိုင်းရင်းသားနဲ့ဗမာရင်ကြားစစ်ရေးကိုပြန်လည်ဥတည်နိုင်မယ်လို့ကျွန်တော်ယူဆပါတယ်အဲ့ဒီနောက်မှာဖွံ့ဖြိုးတိုးတက်မှုလမ်းကြောင်းကရောက်လာပါပါ
ပထမဦးဆုံးကတော့နိုင်ငံရေးအဖြစ်ပြန်လည်သိမြင်ရေးအမျိုးသားရင်ကြားစစ်ရေးကိစ္စကိုရှင်းရမယ်ဆိုတဲ့သဘောပေါ့ဆိုတော့
ဟုတ်ကဲ့ပါခင်ဗျ
အဲ့အခုဖွဲ့စည်းပုံအခြေခံဥပဒေထဲမှာပြည်နယ်နဲ့တိုင်းဒေသကြီးများရဲ့စီရင်ပိုင်ခွင့်အာဏာဆွေးရတာပြည်ထောင်စုနိုင်ငံတို့ရဲ့ဖွဲ့စည်းပုံအတိုင်းဇယားတွေဆွဲပြီးတော့ဖော်ပြထားတာတွေ့ရပါတယ်။အဲ့ဇယားတွေအရာဆိုရင်တော့ပြည်နယ်နဲ့တိုင်းဒေသကြီးတွေရဲ့လုပ်ပိုင်ခွင့်ကိုဘယ်လိုမြင်ပါလဲခင်ဗျာ။အတော်အသင့်ရှိတယ်ထင်ပါလား။ဖွံ့ဖြိုးတိုးတက်ရေးအတွက်ဒီအဲ့ဒီဘောင်ထဲမှာပြောတာပါ။
ကျွန်တော်အခုလက်ရှိ2008ဖွဲ့စည်းပုံရကြည့်တဲ့အခါကျတော့ကျွန်တော်တို့ကဒေါင်လိတ်စီစဉ်မှုကိုအများကြီးတွေ့ရပါတယ်။အပေါ်ကဥနာပြည်ထောင်စုအစိုးရရဲ့ချုပ်ကန့်မှုနော်ဒါပိုများပြီးသားမှာလေပြည်နယ်ကဥနာလိုပြတ်ထန်းပိုင်ခွင့်ကိုပြည်နယ်ဖွံ့ဖြိုးတိုးတက်မှုကိုကိုပြည်နယ်ကထွက်တဲ့တရားစာတကိုစီမံခန့်ခွဲပိုင်ခွင့်အဆုံးပေါ့နော်။အဲဒီဥစ္စာလေးကနေပြီးကမှပြည်ထောင်စုရဲ့ဗဟုချုပ်ကန့်မှုကအင်မတန်များနေပါတယ်။ဒါကိုလေးပဲကျွန်တော်တို့က2008ဖွဲ့စည်းပုံရဲ့ပေါင်းရှိပါတယ်။တဖြည်းဖြည်းပြုပြင်သွားနိုင်မယ်လို့ကျွန်တော်တို့ထင်ပါတယ်။သမ္မတကြီးမင်းကွန်ပါတဲ့အခါစနစ်ဆိုတာဟိုအမန်မန်ပေါ့နော်အဲ့ဒါလေးကိုခွင့်ပြုထားတယ်ဆိုတာလေးကတချင်းချင်းဟိုကာလတစ်ခုမှာလေအတွေ့အဆုံကြီးနိုင်တာဖြစ်ဖြစ်ကျွန်တော်တို့ရှင်းရှင်းဟိုနားလည်မှုဒီဆောက်ခံတာဖြစ်ဖြစ်ဟိုကျွန်တော်တို့ပြန်လေသုံးသပ်နိုင်ကြတဲ့ကာလလေးမှာလေဖွဲ့စည်းပုံကြီးကပို့ပြီးကာမှာလေကျွန်တော်တို့ဟာဒီအောင်လိုက်နဲ့ဆိုင်အစရာလိုက်ပြန်လေတင့်မြတဲ့ကာလလေးပို့ပြာပြည်အောင်စုယုံကြည်မှုတစ်ကိုပြန်လေဒီဆောက်နိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့ဒီဖွဲ့စည်းပုံအခန်းဆက်နှစ်အရာဖွဲ့စည်းပုံဥပဒေရဲ့ constitutional amendment ပြန်လေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြထန်းထားတာကိုဝေဖန်သူတချို့ကတော့အတော့ကိုတင်းကျပ်တယ် very rigid ပြင်ဆင်ဖို့အင်မတန်ခက်ခဲတဲ့ဖွဲ့စည်းပုံဖြစ်တယ်နောက်ပြီးတော့ဒီကြံ့ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီကအမတ်အများစုနောက်ပြီးတော့တပ်မတော်ရဲ့ကုစရယ်တွေပါနေခြင်းအဖြစ်နဲ့ဟာမဖြစ်နိုင်တဲ့အတိုင်းအတာကြီးလို့ဝေဖန်ကြတာကြားပါတယ်ဆိုတော့ဒေါက်တာအိမ်မောင်တို့ကတကယ်လွှတ်တော်တက်ပြီးတော့ဆွေးနွေးလာခဲ့တဲ့လူတွေဆိုတော့ဘယ်လိုမြင်ပါသလဲနောက်ပြီးဒီတိုင်းရင်းသားကိုရိုနဲ့သဘောထားချင်းတူတဲ့လွှတ်တော်အမတ်တွေအကြမှာရောဒီကိစ္စကိုဘယ်လိုသုံးသပ်ကြပါလဲ
ကျွန်တော်တို့ကခုနလိုလေဟိုစစ်မှန်တဲ့ပြည်ထောင်စုကြီးတခုကိုတည်ဆောက်ချင်တာပါစစ်မှန်တဲ့ပြည်ထောင်စုမှာလည်းပဲခုနလိုဒီမိုကရေစီကျင့်စဉ်လွှမ်းမိုးတယ်ပေါ့နော်ဒါဟိုကျွန်တော်တို့ရဲ့ဒီခမသုံးပြားဟာတန်းတူအခွင့်အရေးတွေရတဲ့အခြေအနေထိကျွန်တော်တို့ကတည်ဆောက်ချင်တာပါအဲတော့ခုနခန်းစစ်နှစ်မှာပါရကိစ္စလေးကိုကျွန်တော်တို့တွေ့ဆုံဆွေးနွေးတဲ့နေရာတွေမှာလည်းတိုင်းရင်းသားရှင်းရှင်းဆွေးနွေးကြတာရှိပါတယ်ကျွန်တော်တို့ဟိုလွှတ်တော်တွေကိုပြန်ကြည့်ရင်ဟို25ရာခိုင်နှုန်းကတက်မလို့သားတွေဖြစ်ပါတယ်အဲသူတို့ခင်ဗျားကအခုကျွန်တော်တို့လွှတ်တော်တက်တဲ့ကလာတစ်ချောင်းလုံးမှာငြင်းနေတာကိုတွေ့တယ်ဘာအံမှမထွက်ဘူးနော်ဘလို့မှလည်းသူတို့တွေ့ဆုံဆွေးနွေးတာမရှိဘူးဘာမှမပြောဘူးဒီတိုင်းမုတ်တုတ်ကြီးထိုင်ပြီးကမှနားထောင်နေကြတဲ့သဘောပဲတွေ့ပါတယ်ဒါပေမဲ့လို့လာမဲ့ဟိုဒုတိယအကြိမ်ပါလီမန်ပို့နော်အချိန်ကာလမှာတော့သူတို့ဟာတစုံတစ်ခုပြောလာနိုင်ချေရှိပါတယ်အဲပြီးတဲ့အခါမှာခုနကြက်ခိုင်ရေးရှိမယ်ကျွန်တော်တို့တိုင်းရင်းသားပါတီရှိမယ်ဟို NDF လို့ဒီပြည်တွင်းမှာရှိတယ်နော်ဒါမျိုးသားနိုင်ငံရေးအင်အားစုတွေရှိမယ်ကျွန်တော်တို့အကုန်လုံးဟာပြည်သူတွေကဟိုရွေးကောက်တင်မြောက်ထားတဲ့ပုဂ္ဂိုလ်တွေဆိုတဲ့ခံစားချက်အကုန်လုံးမှာရှိပါတယ်ကျွန်တော်တို့ဟာဆွေးခံထားတာမဟုတ်ဘူးကျွန်တော်တို့ဟာပြည်သူတွေကကိုစားပြုပြီးခါမှာတင်ပြလိုက်တဲ့ပုဂ္ဂိုလ်တွေပြည်သူကိုကိုစားပြန်ပြောပြမယ်ပြည်သူကိုစားလိုတဲ့ဆန္ဒတွေကိုကျွန်တော်တို့ဟာပြုပြင်တောင်းလဲနိုင်ရမယ်ဆိုပြီးအသိရှိကြပါတယ်သမ္မတကြီးအပါဝင်ပေါ့နော်ကျွန်တော်တို့အကုန်လုံးမှာဒီရင်းနှီးကခံစားချက်ရှိပါတယ်အဲ့တော့ပြည်သူတို့ရဲ့ဟိုတောင်းဆိုတဲ့အခွင့်အရေးတွေကိုကျွန်တော်တို့ဟာပြန်လေပြုပြင်နိုင်ကြရတဲ့ဟိုကျွန်တော်တို့ရဲ့ကိုမိမိပြန်လေဝေဖန်မှုဟာရှိကိုရှိလာမှာပါအဲ့တော့ကာလတစ်ခုမှာကျွန်တော်တို့ခုန85ရာခိုင်နှုန်းဆိုတဲ့ဥစ္စာရေ25ရာခိုင်နှုန်းဆိုတဲ့ဥစ္စာရေကျွန်တော်တို့ဟာဟို85ရာခိုင်နှုန်းနဲ့ကြိုသွားနိုင်တဲ့အခြေအနေဟာအချိန်ချိန်မှာရှိနိုင်ပါတယ်ဟိုဥပမာဆိုတော့နောက်9နှစ်ကြာတဲ့အခါမှာဒီကံတိုးပါတီရဲ့လက်ရှိကျွန်တော်တို့ဟိုခံမှန်းတာပေါ့နော်လက်ရှိအင်အားဟာကျွန်တော်တို့ခုရှိတဲ့အခြေအနေထက်တော်တော်လေးကိုဟိုရုပ်ရှင်သွားနိုင်တဲ့အခြေအနေကိုကျွန်တော်တို့သုံးသပ်လို့ရပါတယ်အဲဒီကာလမှာပဲအခုတို့ဟိုအခုတနည်းနေပါလောက်ရှိပြီပေါ့နော်ဒါတနည်းနေပါအတွင်းမှာကြံတဲ့ဟိုပြည်တွင်းမှာရှိတဲ့နိုင်ငံရေးပါတီတွေကလည်းပဲဒီပုစီပုံပေါင်းလေးကကျွန်တော်တို့ပြုပြင်နေတဲ့ဥစ္စာလေးတွေကိုပြုပြင်မယ်ဆိုတဲ့ဆန္ဒနဲ့နော်ဟိုကျွန်တော်တို့စီယုံချင်းတို့ဘာနာဆွေးနွေးချင်းတို့ပြန်လောက်လာနိုင်မယ်ဆိုရင်ကျွန်တော်တို့လိုချင်တဲ့အပိုင်းဟို85ရာခိုင်နှုန်းဟိုကနအသေးမှာပေါ့နော်ဒီမိုကရေစီအင်အားစုတွေကပုံများလာနိုင်ပါလေအဲ့ဒါကြောင့်ကျွန်တော်တို့ဖွဲ့စည်းပုံခန်း7ရက်ကဏ္ဍကိုကျွန်တော်တို့ကဒီပုံတွေကြီးထာဝရပြုပြင်လို့မရတဲ့ကဏ္ဍလို့ကျွန်တော်မသတ်မှတ်ပါဘူးကျွန်တော်တို့ကာလတစ်ခုမှာကျွန်တော်တို့ဟာဆွေးကိုယူပြုပြင်နိုင်တဲ့အခြေအနေရှိတယ်လို့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့နောက်ဒေါက်တာအိမ်မောင်တို့ကျွန်တော်အဲ့ပြည်နယ်အပိုင်းကိုလည်းမေးချင်ပါတယ်အဲ့ပြည်နယ်နဲ့တိုင်းဒေသကြီးအတွင်းမှာလွှတ်တော်တွေအစိုးရအဖွဲ့တွေရှိလာတယ်ဆိုတော့လွှတ်တော်အနေနဲ့ကတော့စီရင်ပိုင်ခွင့်ဥပဒေအရတော့သိပ်မများလှဘူးဆိုတာတွေ့ရပါတယ်အဲ့ပြည်နယ်အစိုးရအဖွဲ့ရဲ့လုံနီးကင်နီးတွေကဘယ်လိုပြည်သူတွေကသုံးသပ်နေကြတာတွေ့ရပါလဲအရင်နဲ့လုံးဝပြောင်းလဲလာပါလားဒီလပိုင်းအတွင်းမှာဆိုတော့နည်းနည်းပြောပြပါခင်ဗျာ
ဟုတ်သားဆိုပါတော့ကျွန်တော်တို့ရေလုပ်ငန်းကွင်နဲ့ပတ်သက်လို့တန်တာခေါ်တဲ့ကိစ္စလေးကိုကျွန်တော်တို့မေးပါတယ်။သတ်မှတ်တဲ့တန်တာစည်းကမ်းရသွေးရနဲ့ပတ်စံရှိပါတယ်ငါလုပ်ငန်းဦးစီးကိုပါ။ရေလုပ်ငန်းအင်မတန်ကိုမေးပါတယ်။ဒါပေမဲ့လို့ဒေသအနာပိုင်လို့ပို့လေဒါဟိုတက်ဆိုင်တဲ့ဟိုဟာတွေကိုကြီးကျက်တဲ့ပုဂ္ဂိုလ်တွေကိုသွေးရတဲ့ဟိုဟာပို့ရမုံငွေဆိုတာရှိတဲ့ဥစ္စာမျိုးကြောင်းခုနလိုအခွန်ထုတ်တွေကများတဲ့အခါမှာ supply ကျင်းတို့ဘာလို့ကပိုးလာတဲ့အခါမှာအဲ့ဒီတန်ကိုရေးကွက်တန်ဖို့ကအဆုံးဖြတ်တစ်ခုခံရတာရှိပါတယ်။အဲ့ဒီကဏ္ဍတွေကိုအခုပြန်လာပြီးကမှအခုလက်ရှိနော်ဒါဖွဲ့စည်းပုံရပြည်နယ်အစိုးရကိုပေါ်ပေါက်လာတဲ့ကာလမျိုးမှာနော်အဲ့ဒီငါးလုံးကနဲ့ပတ်သက်တဲ့ဝန်ကြီးဆိုရင်လည်းသက်တိုင်တဲ့နေမြေတွေအကုန်လုံးကိုဆင်းပြီးကမှအဲ့ဒီတန်တန်နဲ့ပတ်သက်လို့ပြန်လေတွဲဆုံဆွေးနွေးတာတော့ရှိပါတယ်ဟိုခုနကျွန်တော်တို့ခုနဟိုခစ်တစ်ခုကတစ်ခုကိုပြောင်းတဲ့ကာလမှာလေအဲ့ပြည်သူတွေမကြိုက်တဲ့ပြည်သူတွေဘုံမှာခုနလို ဝန်ပိနိုင်တဲ့ကုနာလိုလေအခွန်တုတ်တွေဟိုတန်တာတွေ option တွေပုံတော့အဲ့ဒါမျိုးတွေဆိုလို့ရှိရင်ကုနာလိုလက်ရှိစနစ်နဲ့ဟိုပြီးခဲ့တဲ့စနစ်ဟာဆက်ညင်ဖက်မို့လို့နော်ခစ်တစ်ခုရဲ့ရောင်းပြန်ဟာပြန်လွှမ်းလာမှာဆိုလို့ကျွန်တော်တို့ပြန်လဲဆင်ခဲ့တဲ့ပုံကိုတွေ့ရပါတယ်အဲ့ဒါကြောင့်ကျွန်တော်ထင်ပါတယ်ပြီးခဲ့တဲ့ခေတ်ရဲ့ဒီလိုပုံမှာဖြည့်စည်းနိုင်တဲ့တချို့ ဆင်းဆင်းချင်းချင်းလောက်ကင်မယ်လို့ကျွန်တော်တို့ယူဆပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့မိခွန်းတို့ကဒေါက်တာအေးမောင်ဟာလူဒုကုဇလေလွတ်တော်အမတ်တူဖြစ်ပါတယ်။အဲ့တော့အခုဒေါက်တာအေးမောင်မြင်တဲ့အခုအစိုးရသစ်နဲ့နိုင်ငံရေးအခြေအနေအခင်းအကျင်းအသစ်ပေါ်မှာမြင်တဲ့အမြင်ဟာဒေါက်တာအေးမောင်ကိုစားပြုတဲ့မက်ဆန္ဒရှင်ပြည်သူတွေရဲ့အမြင်နဲ့ထပ်တူကြတယ်လို့ထင်ပါသလား။ပြည်သူတွေကလည်းဒီတိုင်းပဲမြင်ကြပါတယ်လို့ထင်ပါလား။ဒါပေမဲ့နည်းနည်းကြွားရင်ကြွားသလားပဲလို့
ကျွန်တော်တို့ကရွေးကောက်ပွဲဝင်တဲ့အခါမှာကြွေးကြော်ချက်၃ခုကိုကြွေးကြော်ခဲ့ပါတယ်။ဟိုဖွံ့ဖြိုးတိုးတက်ရေးနော်တန်းတူညီမျှရေးဒီမိုကရေစီရေးဆိုပြီးတော့မှကြွေးကြော်ချက်၃ခုပါ။အဲ့တော့ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ကျွန်တော်တို့ကကိုယ့်ဒေသရဲ့ဖွံ့ဖြိုးတိုးတက်မှုနှိကျတဲ့အခြေအနေကိုပြည်သူတွေသဘောပေါက်ပါတယ်။အဲ့တော့ကျွန်တော်တို့ကပြည်သူတွေကြားထဲမှာထိုးဝင်နေတဲ့ပါတီဆိုတဲ့အခါပြည်သူတွေရဲ့အတန်ပြည်သူတွေရဲ့ဟိုခံယူချက်ခံစားချက်ကိုကျွန်တော်တို့တော်တော်များများဟာထိတွေ့မှုသိပါတယ်။အဲ့တော့ပြည်သူတွေကဖွံ့ဖြိုးတိုးတက်ခြင်းပါတယ်။အဲ့တော့ကျွန်တော်တို့ဟာလက်ရှိနော်ဒါအနာရှိရဲ့ဆိုရနဲ့ government with government ပေါ့နော်ဒါအစိုးရနဲ့အတူတူကျွန်တော်တို့ဖွံ့ဖြိုးတိုးတက်မှုလမ်းကြောင်းကိုလုပ်နေတာပါကျွန်တော်တို့ကအစိုးရအတွက်ဖွံ့ဖြိုးတိုးတက်မှုလမ်းကြောင်းကိုကုလုပ်ပေးတာမဟုတ်ပါဘူးပြည်သူတွေအတွက်အစိုးရနဲ့အတူကျွန်တော်တို့လိုချင်တဲ့ဖွံ့ဖြိုးတိုးတက်မှုလမ်းကြောင်းကိုအတူရှောက်နေတဲ့သဘောပဲရှိပါတယ်အဲ့ဒါကြောင့်လည်းဟိုရခိုင်ပြည်နယ်မှာဆိုရင်ကျွန်တော်တို့ဒီကျွန်တော်ရဲ့ RNDP ကလေဝန်ကြီး၃ပါးဟာအခြေလုံးကမှတပါးခုနလိုအက္ခစားမှတပါးရင်းချင်းမှတပါးသူတို့ရဲ့တာဝန်တည်တည်ကိုထမ်းဆောင်နေတာကိုတွေ့ကြရပါတယ်